ဂျပန်ပြည်နယ်မြောက်ပိုင်းမှာစစ်တပ်အင်အားတိုးမြင့်ခြားထားလိုက်တဲ့ဆိုတဲ့သတင်းပေါ်ဆိုရင်လည်းကြောင်းမြန်မာနိုင်ငံလူ့ခွင့်ရေးကြီးနေဆိုင်ရာကုလသမဂ္ဂဒုစုံနဲ့စစ်ဆေးမှုရန်ကြီးတွေကဩဂုတ်လ17ရက်နေ့ဇွန်နဲ့ထုတ်ပြန်ကြေညာမှာပြောထားပါတယ်။ဒီအခြေအနေဟာအဓိကစိုးရိမ်ပွဲရာအကြောင်းတစ်ခုဖြစ်တဲ့ကြောင်းလူမျိုးရေးတပ်ဖွဲ့တွေအနေနဲ့အခြေအနေအားလုံးမှာထင်ထင်တင်တင်လှုပ်ဆောင်ပြီးရခိုင်ပြည်လူမျိုးရေးအခြေအနေကိုကံပြေစီရှင်းတာနဲ့အမျှလူ့အခွင့်အရေးကိုလေးစားလိုက်တာမျိုးရှိစေအစိုးရအနေနဲ့အာမခံချက်ပေးရမှာဖြစ်ကြောင်းမင်းစံရင်းလေးရဲ့ထုတ်ပြန်ချက်မှာပြောထားပါတယ်။ဒီကနေ့အောက်တိုဘာလကမောင်တော်နဲ့ဘူးတီတော်မှာနေကြားဆောင်ရဲစခန်းသုံးခုကိုတိုက်ခိုက်ခံရပြီးချိန်နိုဝင်ဘာလမှာနောက်ထပ်တိုက်ခိုက်မှုတွေဖြစ်ပြီးချိန်လူမျိုးရေးတပ်ဖွဲ့တွေကနေနေရှင်းလင်းရေးတွေလုပ်တာမှာဆိုးရွားတဲ့လူ့အခွင့်အရေးထိုးဖောက်မှုတွေရှိခဲ့တယ်ဆိုတဲ့ဆိုဆွက်ချက်တွေပေါ်သူ့အနေနဲ့သူတို့ပြင်ဆိုရည်နဲ့ကြောင်းမင်းစံရင်းတွေကပြောထားပါတယ်အခုလိုစစ်တဲ့အရာတုံးမြင်ချထားတဲ့ပေါ်ရခိုင်ပြည်သားပါတီ ENP ကတော့ကြိုးစားပါတယ် ENP ကောင်းဆောင်တွေနဲ့တပ်မတော်ကော်မတီဦးစီးချုပ်ဗိုလ်ချုပ်မူကြီးမြောင်းလိုင်းတို့ဩဂုတ်လ9ရက်နေ့ကတွေ့ဆုံပြီးရခိုင်ပြည်အရေးဆွေးနွေးခဲ့ကြပြီးတော့နောက်တစ်နေ့မှာပဲတဲ့အရာတုံးမြင်ချထားတာပါတဲ့အရာတုံးမြင်ချထားလိုက်ပြီးတဲ့နောက်ပေါင်တော်မှထုတ်ပြန်ထားတဲ့ပုံမှန်တရား44နာမခရအမိန့်ကိုနောက်ထပ်2လတဒန်းတိုးလိုက်တယ်လို့ရည်တိတော်မြို့နယ်ရင်းကနေရာတချို့မှာလည်းညာမထရအမိတ်ထုတ်ပြန်သွားဖို့ရှိတယ်လို့ရခိုင်ပြည်နယ်စစ်အုပ်ဖွဲ့အတွင်းမှဦးတင်မောင်စီက VOE ကိုပြောပါတယ်